ဖွဲ့စည်းပုံပြင်ဆင်ရေးလက်မှတ်ထိုးလို့မြန်မာစစ်အရာရှိတအူးကိုထောင်နှံအပြစ်ပေးတဲ့ဖြစ်ရဟာမြန်မာနိုင်ငံမှာတကယ်ပဲပြုပြင်ပြောင်းလဲရေးတွေလုပ်နေတာလားဆိုတဲ့တန်တရားကိုပိုးပြီးကြီးမားစေတယ်လို့ HRW ခေါ်လူခွင့်စောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်အကြောင်းစုံကိုတော့မင်းအင်ဂျင်နီယာကတင်ပြပေးမှာပ
ါ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံခြေကံဥပဒေမှာဖော်ပြထားတဲ့ပုံမှန်436ပြင်ဆင်ရေးအတွက်လူထုလက်မှတ်ကောက်ယူလှုပ်ရှားမှုကာလကပြည်ဦးຫນွေမျိုးမှာဗိုလ်မှူးကျော်စွာဝင်ပါဝင်လက်မှတ်ရေးထိုးခဲ့တာပါသူကဧပြီလကဖမ်းဆီးခဲ့တာဖြစ်ပြီး9လအကြာမှာစစ်ခုံရုံးကပုံမှန်47အမိတ်မနာခံမှုနဲ့ပုံမှန်65စစ်စည်းကမ်းနဲ့မညီဘဲပြုမှုပြောဆိုမှုစတာရီနဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်ပြီးမန္တလေးအိုးဘိုထောင်မှာထိန်းသိမ်းထားပါတယ်အခုလိုဗိုလ်မှူးကျော်စွာဝင်ကိုအရေးယူတဲ့လုပ်ရဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတကယ်ပဲဖြစ်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် This is exactly what Burma was supposed to stop doing. This is what
ဒါဟာမြန်မာနိုင်ငံအနေနဲ့ရပ်တန့်ဖို့လှုပ်ဆောင်မယ့်အချက်တွေထဲမှာဒီလိုအရေးယူတဲ့အချက်မျိုးပါဝင်ပါတယ်ဒီလိုဖိနှိပ်မှုမျိုးဟာဆရာနာရှင်အုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့နှစ်90ကလေးကရှိခဲ့တာပါဒီဖြစ်ရပ်ကိုကြည့်ပြီးမြန်မာနိုင်ငံအနေနဲ့တကယ်ပဲပြောင်းလဲနေပြီလားဆိုတာကိုမေးခွန်းထုတ်ဆရာရှိပါတယ်စစ်တပ်ကနိုင်ငံရေးကစားနေရလားဒါမှမဟုတ်အရေးယူပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့နိုင်ငံတကာအလှူရှင်တွေကိုဆွဲဆောင်ဖို့အလှည့်ပြချက်တွေကိုတက်တက်လုပ်နေရလားဆိုတာမေးစရာရှိပါတယ်
ဒါအပြင်ဗိုလ်မှူးကျော်စွာဝင်းဟာဖွဲ့စည်းပုံပြင်ဆင်ရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍရှော့ချဖို့ထောက်ခံခဲ့တာဖြစ်ပြီးဒါဟာလည်းစစ်တပ်ရောအစိုးရကိုယ်တိုင်ပါပြောနေတဲ့အချက်ဖြစ်ပါတယ်လို့ Brett Adams ကဆိုပါတယ
်။ The reasons that this violates military law are ridiculous. First of all, these laws
ပထမအချက်အနေနဲ့ဒီအမိန့်မျိုးဟာဆီယာနာရှင်လက်ထက်တုန်းကရှိခဲ့တာပါအခုအခါဆရာနာရှင်မရှိတော့ပါဘူးဒါကြောင့်ဒီအမိန့်ဟာအဓိပ္ပာယ်မရှိပါဘူးဒုတိယအချက်ကမြန်မာနိုင်ငံမှာစစ်ယူနီဖောင်းဝတ်ပုဂ္ဂိုလ်တွေရောယူနီဖောင်းချွတ်ပုဂ္ဂိုလ်တွေကိုပါအစိုးရနဲ့လွှတ်တော်မှာအမှုထမ်းနေကြပြီးသူတို့ရဲ့နိုင်ငံရေးအမြင်တွေကိုတင်ပြနေကြတာပါ
အခုလိုဗိုလ်မှူးကျော်စွာဝင်းအနေနဲ့စစ်ယူနီဖောင်းဝတ်ပြီးထောက်ခံလက်မှတ်ရေးထိုးတာကိုထောင်ဒဏ်ချမှတ်တဲ့အထိအရေးယူတာဟာစစ်တပ်နဲ့ပြည်သူအကြားမှာအမြင်လွဲမှားမှုတွေကိုပိုးပြီးကြီးလာစေတယ်လို့စစ်ထောက်လန်းရေးအရာရှိဟောင်းပုံမှန်ဟောင်းဥအောင်လက်ထုတ်ကတုံ့တပါတယ
်ပုံမှန်ကြော်စာဝင်းကိုအရေးယူတဲ့ပုံမှန်ကပုံမှန်65ဆိုတာဒီတမ်းတော်မှာတော့ကျွန်တော်တို့အမြင်ကပ်ပုံမှန်လို့ခေါ်တာပေါ့လေအဲ့တော့သူရဲ့ပုံမှန်ကတော့ဖြစ်စည်းကမ်းနဲ့ဒီမော်ရီယောမကြီးပြုမှုလုပ်ကိုင်နေဆိုတဲ့ပုံမှန်မျိုးတက်တာဖြစ်ပါလိမ့်မယ်ခင်ဗျာဒီပုံမှန်ကတော့ဒီစစ်သားတယောက်စစ်ဘိုလ်တယောက်ပဲဖြစ်ဖြစ်ဘသူ့ဝယ်ဖြစ်ဖြစ်ဒီပုံမှန်နဲ့ကအရေးယူမယ်ဆိုရင်လွတ်တဲ့လူတော့မရှိပါဘူးဆိုတော့ဒါပေမဲ့ဒီမှာတော့ဒီပုံမှန်436ကိုယူနီဖောင်းနဲ့ပေါ်ပြီးတော့မှလက်မှတ်ထိုးလောင်းနေတော့ဒီစစ်စည်းကမ်းနဲ့မကိုက်ညီဘူးပြောလို့မရပြောလို့မရပါဘူးခင်ဗျာသူတို့က436ကိုမထိုးအောင်ဆိုရင်မိတ်ကပ်ကကျွန်တော်တို့ဟိုထုတ်ပြန်လာတယ်ကျွန်တော်တို့ဒီစစ်စည်းတော်ကျင့်ဝတ်တော်ကတော့မှတနိုးရီမပါပါဘူးတကယ်တော့ကျွန်တော်တို့တပ်မတော်ကပြည်သူတွေလိုလားတဲ့ပြည်သူတပ်မတော်ကဖြစ်တင်ပါတယ်ဒါပေမဲ့အခုလက်ရှိကတော့တပ်မတော်နဲ့ဒါအများစုနဲ့မိသားစုတွေနဲ့ပြည်သူကိုအတူကွဲထားတဲ့အနေအမျိုးနဲ့လှုပ်ထားတဲ့အနေအမျိုးပါသူတို့ရင်တန်ကဒီတက်မတော်ဒီသားတွေနဲ့ပြည်သူလူထုနဲ့ပူးပေါင်းသွားမှာကိုစိုးရိမ်နေတဲ့အကြောင်းမလို့ဗမုကျော်စာဝင်းကိုစံပြဖြစ်ပါလိသူတို့ထောင်ချပြတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗ
ျသမနာဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ဝန်ထမ်းတွေအပေါ်မှာအရင်စစ်အစိုးရလောက်ပြင်းထန်တဲ့တားမြစ်ချက်မျိုးတွေမရှိပေမဲ့ဝင်ကြီးဌာနဆိုင်ရာစီးနှင်းစည်းကမ်းတွေချမှတ်ပြီးနိုင်ငံရေးထဲမှာမပါဝင်ရအောင်တားမြစ်ထားတာတွေလည်းရှိတယ်လို့အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်။ဒီကျောင်းသားတွေနဲ့ပတ်သက်တဲ့ပညာရေးဌာနတွေမှာကျောင်းဆရာဆရာမတွေကိုဒီနိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စအထိမှာပါဝင်ပတ်သက်ခြင်းမပြုအောင်တားမြစ်ထားတယ်ဆိုတာကိုတော့ကျွန်တော်တို့ကြားသိရပါတယ်။အဲ့တော့ဒီတက်မတော်အနေနဲ့ကတော့လည်းနိုင်ငံဖွဲ့စည်းဖြစ်တဲ့အတွက်ပြည်သူထုတ်ပြန်နေဆိုရင်တော့ဒါကျွန်တော်တို့မပြောနိုင်ဘူးပေါ့နော်။တာမန်ဝန်ထမ်းနေတဲ့ပြည်သူတွေပေါ်မှာတော့ဒီလိုမျိုးထုတ်ပြန်ပြထားတဲ့ဥစ္စာကတော့လုံးဝကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စအများဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါ
2013ခုနှစ်ကစပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါင်းအဝင်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းနဲ့လူထုအခြေပြုအဖွဲ့အစည်းတို့ပူးပေါင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကကြတဲ့ပုံမှန်436ကိုပြင်ဆင်ဖို့စီယုံလှုပ်ရှားခဲ့ကြရမှာပြည်သူတွေရဲ့လက်မှတ်စုစုပေါင်း9သန်းကျော်ကောက်ခံရရှိခဲ့ပြီးအဲ့ဒီစီးရင်ကိုလည်းလွှတ်တော်မှတင်သွင်းထားပါရဲ့ရှင်